ရဲ့စနေနေ့ချွန်လာ22ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့WFP ကုလသမဂ္ဂကမ္ဘာစားနပ်ရေးကအစီအစဉ်တိုးလောင်းရုံဖောက်ထွင်းခံရပြီးတော့လူသားချင်းစာနာမှုအကူအညီအထောက်အပံ့ပစ္စည်းတွေလူရဲခံရသလိုမီးရှို့ခံရတာကြောင့် မောင်တော်တုံလောင်ယုံမှာလူဦးရေ6,495မက်ထရစ်တန်တုံလောင်ထားတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းပဋိပက္ခရီနဲ့လုံခြုံရေးအခြေအနေကြောင့် WFP ဟာမြန်မာနိုင်ငံအနှံ့အပြားပဋိပက္ခဒဏ်ခံစားနေရသူတွေအတွက်အရေးပေါ်အသက်ငယ်စေရေးစားနပ်ရိတ်ခါရီကူညီထောက်ပံ့ပေးနေပြီးတော့ဒီနေ့အတွင်းလူတသန်းနီးပါးကိုကူညီထောက်ပံ့ပေးထားတဲ့အကြောင်းကြေညာချက်မှာပါရှိပါတယ် စစ်ကောင်စီဘက်ကတော့တုတ်ပြန်ဖြေရှင်းခြင်းချက်ချင်းဆိုသလိုထွက်ပေါ်လာတာမရှိပါဘူး။ဒီတော့အတွင်းရခိုင်တောင်ပိုင်းတန်တော်မြို့နယ်ငံပလီကဲကြီးတချောင်းမှာစစ်ကောင်စီနဲ့အေးအေးအကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကကြီးရည်လေးပူးပေါင်းပြီးအပြင်းထန်ခုခံနေတဲ့အကြောင်းဒေသခံတွေကဗီဒီယိုကိုပြောပါတယ်ရှင်။